မြန်မာနိုင်ငံမှာအခုဆိုရင်လူခွင့်ရေးကော်မရှင်ဥပဒေကိုပြည်ထောင်စုလွှတ်တော်ကအတည်ပြုပြဋ္ဌာန်းလိုက်ပါပြီ။ဘလို့အပြောင်းလဲတွေရှိမလဲဆိုတာကိုတော့ရန်ကုန်ရုံးခွဲကိုရောက်နေတဲ့ကုသညူကပြောပြပေးပါအောင်ရှင်
။လူခွင့်ရေးကော်မရှင်ဥပဒေမူကြမ်းကိုလက်ရှိမြန်မာနိုင်ငံလူခွင့်ရေးကော်မရှင်ကနိုင်ငံတကာကြွမ်းကျင်သူတွေနဲ့တိုင်ပင်ပြီးတော့ရေးသားပြုစုခဲ့တာပါ။အဲ့ဒါကိုသမရယုံကနေတဆင့်လွှတ်တော်ကိုတင်ပြခဲ့ပြီးတဲ့နောက်အခုပြည်ထောင်စုလွှတ်တော်ကနေပြီးတော့အတည်ပြုလိုက်ပြီးဖြစ်ပါတယ်။အခုဥပဒေတိုင်းဆိုရင်တော့လူခွင့်ရေးကော်မရှင်ဟာပို့ပြီးတော့လွတ်လပ်လာတယ်လို့ပဲလုတ်ပိုင်ခွင့်တွေလည်းပို့ရလာတယ်လို့မြန်မာနိုင်ငံလူခွင့်ရေးကော်မရှင်အတွင်းမှုဦးစစ်မြန်က VOA ကိုပြောပါတယ
်။အရင်ကတော့ကျွန်တော်တို့ကတမတကပေးတဲ့ mandate နဲ့ကျွန်တော်တို့ဆောင်ရွက်တာပေါ့ဗျာ။အခုကတော့ဒီဥပဒေဆိုတဲ့ခါကျရင်ရကင်ပေးတဲ့ mandate ပို့ပြီးတော့အများကြီးပဲကျွန်တော်တို့ဟိုခြေခြေပြန့်ပြန့်ဖြစ်လာတယ်အသေးစိတ်ဖြစ်လာတယ်ကျွန်တော်တို့လုတ်ပိုင်ခွင့်တွေပို့ပြီးတော့ပေးအပ်လာတယ်။ဆိုတော့ကျွန်တော်တို့ဒီကွင်းဆင်းပြီးတော့လူခွင့်ချုပ်ပေါမှုတွေစုံလမ်းစစ်ဆေးမယ်ဆိုလို့ရှိရင်ကျွန်တော်တို့တက်တေကံခေါ်ယူခြင်းတက်တေကံဆိုင်ရစာရမ်းများတောင်းယူကြည့်ရှုခြင်းတက်တေကံပစ္စည်းများကြည့်ရှုခြင်းအဲဆိုတာတွေကတော့ကျွန်တော်ဒီတက်တေကံဥပဒေကပြဋ္ဌာန်းထားတဲ့အတိုင်းကိုကျွန်တော်ကလုပ်ခွင့်နေပုံမရရှိလာပါမယ်
။လူခွင့်ရေးချုပ်ဖောက်မှုတွေကိုစုံစမ်းစစ်ဆေးတဲ့နေရာမှာအစိုးရတာဝန်ရှိသူတွေရဲ့ခွင့်ပြုချက်ကိုစောင့်ကြရမလို့ပဲနဲ့ဒီစုံစမ်းစစ်ဆေးနိုင်တဲ့အပေါ်မှာတော့လူခွင့်ရေးလှူရှားသူတွေဘက်ကကျဉ်းတဲ့အားရမှုရှိတာတွေ့ရပါတယ်။ဒါမဲ့လို့ဒီစုံစမ်းစစ်ဆေးတဲ့နေရာမှာကန့်သက်ချက်တွေကတော့ရှိထားရုံပဲလို့ Equality မြန်မာညွှန်ကြားရေးမှူးဦးအောင်မျိုးမင်းကပြောပါတယ
်။စုံစမ်းစစ်ဆေးပိုင်ခွင့်ဒါကတော့သူတို့ရှိနေပါတယ်။အာဆီယံအစိုးရများဆိုင်ရာလူခွင့်ကော်မရှင်တက်တောင်ပုံမှန်ပြီးတော့လုပ်ပိုင်ခွင့်ရှိပါတယ်။ဒါပေမဲ့အဲ့နေရာတွေမှာကျွန်တော်တို့ဘာတွေတွေ့ရလဲဆိုလို့ရှိရင်တချို့နေရာတွေမှာကန့်သက်ချက်လေးတော့ရှိနေပါတယ်။ဒီတစ်ပြည့်ကျွန်တော်တို့တရားစီရင်မှုနဲ့ပတ်သက်ပြီးတော့စီရင်နေတဲ့အမှုတွေစီရင်ပြီးတဲ့အမှုတွေဆိုလို့ရှိရင်တော့လူခွင့်ကော်မရှင်ကဒါကိုအဲ့တော့ကိုမရှိဘူးဆိုတော့ကန့်သက်ချက်မျိုးရှိတယ်။ဒါတော့အစိုးရဌာနတွေစစ်ဆေးခွင့်ရှိပေမဲ့တချို့သောလွတ်ဝက်ချက်လို့သတ်မှတ်ထားတဲ့စာရွက်စာတမ်းမျိုးကိုတော့စုံစမ်းခွင့်မရှိဘူးဆိုတာတွေ့နေရတယ်။နောက်တစ်ခုကအချင်းတောင်တွေမှာသွားမယ်ဆိုရင်အတိပေးရမယ်ဆိုတဲ့အရာမျိုးဖြစ်နေတော့တစ်ခါတလေကျွန်တော်တို့အဖြစ်မှန်တွေထင်ရှားနိုင်တာဖြစ်တယ်။ဒီထက်ပိုပြီးတော့တိကျတဲ့လုံထုံးလုံနည်းတွေဒါတွေတော့ကျွန်တော်တို့မျိုးဥပဒေမှာပါလာတိုင်းတော့ပုံမှန်အားကောင်းပါလိမ့်မယ်ခင်ဗျာ။
လက်ရှိလူခွင့်ရေးကော်မရှင်ဖွဲ့ဝင်တွေကိုဒီသမရကနေပြီးတော့တည်ရခန့်ခဲ့တာဖြစ်တာကြောင့်နိုင်ငံတကာရောပြည်တွင်းလူခွင့်ရေးအဖွဲ့တွေကပါသူ့ရဲ့လွတ်လပ်မှုအပေါ်မှာဝေဖန်ထောက်ပြခဲ့ကြတာရှိပါတယ်။အခုတော့သမရကခန့်တဲ့ပုံစံမဟုတ်တော့ဘဲနဲ့ဥပဒေအတိုင်းတည်ရှိမှာဖြစ်တာကြောင့်လူခွင့်ရေးကော်မရှင်ကပို့ပြီးတော့အားကောင်းခိုင်မာလာလိမ့်မယ်လို့ဦးစစ်မြန်ကသုံးသပ်ပါတယ်။ထိထိရောက်ရောက်ဆောင်ရွက်နိုင်မယ့်အခွင့်အလမ်းတွေလည်းပို့ရှိလာတယ်လို့ဆိုပါတယ်။အခုဒီလာမယ့်ကော်မရှင်တစ်ဖွဲ့ပြီးတဲ့အထိတော့လက်ရှိကော်မရှင်ဝင်ဟောင်းတွေဟာလုပ်ငန်းတာဝန်တွေကိုဆက်ပြီးတော့ထမ်းဆောင်ရမယ်လို့ဥပဒေကြမ်းထဲမှာအပိုက်တစ်ပိုက်ဖော်ပြထားပါတယ်။လူခွင့်ကော်မရှင်နေနဲ့လုတ်ပိုင်ခွင့်တွေပိုရှိလာတဲ့ဆိုပေမဲ့အစီရင်ခံမှုဘက်မှာပွင့်လင်းမြင်သာမှုရှိပါမလားဆိုတာကိုတော့ဥအောင်မျိုးမင်းကစိုးရိမ်တာတွေ့ရပါတယ
်။အစီရင်ခံမှုအပိုင်းမှာကတော့ကျွန်တော်တို့ဒီဥပဒေကြမ်းထဲမှာဗားရီတွေ့ရလဲဆိုရင်သမဏနဲ့လွှတ်တော်ကိုသူတို့ဒီအတင်ပြရမယ်ဆိုတဲ့ဟာမျိုးဖြစ်တယ်။ဒါပေမဲ့ကျွန်တော်တို့တွေကဖြစ်စေချင်တာကတော့လူတုအခြေပြုအဖွဲ့အစည်းတွေရောပြည်သူလူထုတွေရောဒါတွေကိုကျွန်တော်တို့မဖြစ်မနေတင်ပြတဲ့အရာမျိုးဖြစ်ဖို့လိုအပ်တယ်လို့ကျွန်တော်တို့ထောက်ပြပါတယ်။အပလက်ဆိုတော့ပြည်သူလူထုတွေလည်းလူခွင့်နဲ့ပတ်သက်တဲ့ကြံပေးချက်တွေဒါတွေကိုသူတို့သိဖို့အတွက်လိုအပ်တယ်။မြန်မာနိုင်ငံမှာလူခွင့်ကော်မရှင်နဲ့ဘေးဟာတွေကိုလူခွင့်ရေးအခြေအနေဖြစ်သုံးသပ်လဲဆိုတာသိတဲ့နေအတွက်ဒါတွေကိုပြည်သူလူထုကိုထုတ်ပြန်ပေးဖို့အတွက်ဒါကတော့ကျွန်တော်တို့တောင်းဆိုထားတာရှိပါတယ်ဗျ
။အခုဒီဥပဒေကြမ်းရဆိုရင်တော့လူခွင့်ရေးကော်မရှင်အဖွဲ့ဝင်တွေကိုရွေးချယ်ရေးဘုတ်အဖွဲ့ကနေပြီးတော့ခန့်ရွေးချယ်ရမှာဖြစ်ပါတယ်။အဲ့ဒီရွေးချယ်ဘုတ်အဖွဲ့မှာတော့အစိုးရအဖွဲ့ဝင်ဝန်ကြီးတွေဝန်ထမ်းရွေးချယ်ဌာနကတာဝန်ရှိသူတွေပါကြတယ်လို့ပဲအရက်ဖက်လူမှုအဖွဲ့စည်းပကကိုယ်စလဲတွေလည်းထဲ့ဝင်ပါဝင်ဖို့လိုလိမ့်မယ်လို့ဦးအောင်မျိုးမင်းကတောင်းဆိုထားပါတယ်။အခုဒီဥပဒေကြမ်းကိုသမရယုံကနေတင်ပြပြီးတော့လွှတ်တော်ကနေပြီးတော့အတည်ပြုခဲ့တာကြောင့်ပြင်ဆင်မှုအချို့ရှိကောင်းရှိနိုင်ပေမဲ့သမရအနေနဲ့ကမကြခင်မှာလက်မှတ်ထိုးပြီးတော့ဥပဒေအတည်ပြုဖြစ်လာနိုင်ခြေရှိပါတယ်လို့ဦးစင်မင်းကတော့ယူဆပါတယ်ခင်ဗျာ။